မနက်ဖြန်အိန္ဒိယနိုင်ငံမှာစတင်ကျင်းပမဲ့စီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်နယူးဒယ်လီမြို့တော်ကိုရောက်ရှိသွားပါပြီ။အလားတူပဲဗြိတိန်ဝန်ကြီးချုပ်ရီရှိဆူနက်အပါအဝင်ဂျပန်အာဖရိကသမ္မဂနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကခေါင်းဆောင်တွေလည်းဒီကနေ့နယူးဒယ်လီမြို့ကိုရောက်နေကြပြီဖြစ်ပါတယ်။အစည်းအဝေးမှာနိုင်ငံတကာငွေကြေးအကြက်အတဲတွေကိုပူးပေါင်းဖြည့်ဆည်းရင်းနဲ့ငွေကြေးထောက်ပံ့နိုင်ရေးကိစ္စတွေအလေးထားဆွေးနွေးမယ်အကြောင်းအမေရိကန်ဗန္ဒာရေးဝန်ကြီးဂျက်နက်ယဲလင်းကပြောဆိုထားပါတယ်။
Opportunity to discuss debt relief. We continue to support efforts to provide predictable.
ကျွေးမီတွေရှော့ချပေးရေးကိစ္စဒီသတင်းပါထဲဆွေးနွေးဖို့အခွင့်အလမ်းနေရမယ်အကြောင်းနိုင်ငံတွေအတွက်ကြိုတင်တွက်ဆပြီးစနစ်တကျအချိန်မီကျွေးမီတွေရှော့ချပေးနိုင်ရေးကြိုးပမ်းမှုတွေကိုဆက်ပြီးထောက်ခံသွားမယ်အကြောင်းတိုးတက်မှုတွေနှောင့်နှေးနေတာကိုဆွေးနွေးမှာပါလို့အမေရိကန်ဗန္ဒာရေးဝန်ကြီးဂျက်နက်ယဲလင်းကပြောဆိုထားတာပါငွေကြေးအဖွဲ့အစည်းတွေဖြစ်တဲ့ကမ္ဘာပေါ်နဲ့နိုင်ငံတကာငွေကြေးရမုံငွေအဖွဲ့IMF တို့ကတဆင့်အကူအညီလိုအပ်တဲ့နိုင်ငံတွေကိုငွေကြေးထောက်ပံ့နိုင်တဲ့စနစ်ပိုပြီးခိုင်မာအားကောင်းမှုနဲ့ပြုပြပြောင်းလဲရေးလုပ်ဖို့နိုင်ငံတကာကခေါင်းဆောင်တွေကိုတိုက်တွန်းနေကြပါတယ်။ဒီထိပ်သီးစည်းဝေးကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်တက်ရောက်ပေမဲ့တရုတ်သမ္မတရှီကျင်းပင်ကတော့မတက်ရောက်ဘဲဝန်ကြီးချုပ်လီချန်ပဲတက်ရောက်မှာပါ။ရုရှားနိုင်ငံကတော့နိုင်ငံခြားရေးဝန်ကြီးဆာဂျီလက်ဖရော့တက်ရောက်ပါမယ်။သမ္မတဘိုင်ဒန်ဟာနယူးဒယ်လီမှာ G20 စီးပွားရေးအင်အားကြီးနိုင်ငံတွေရဲ့ထိပ်သီးစည်းဝေးကိုတက်ရောက်ပြီးရင်တော့တင်းငွေနေ့မှာဗီယက်နမ်နိုင်ငံကိုတွားရောက်ဖို့စီစဉ်ထားပါတယ်ခင်ဗျ။